မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလ21ရက်ကြာသပတေးနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုဒိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးနေတဲ့အပေါ်ရက်ဆိုင်မှုပြောနေတာတွေကိုဒီမိုကရက်ထိပ်တန်းအထက်လွှတ်တော်မှတူဦးကအပြင်းထန်ဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကအချက်တဲတွေကိုဖြည့်ရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြည့်ရှင်းတာကသာအကောင်းဆုံးဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်ဒီကနေ့ညနေထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးမှာတော့အမေရိကန်ပြည်ထောင်စုအခွန်ပြုပြင်ပြောင်းလဲရေးဆန်ရာနောက်ဆုံးအခြေအနေနဲ့အတူနားဆင်ကြရမှာက
ဒီလေပိုင်းပိုင်းရဲ့တိုင်းမင်းရဲ့အမိတ်အယားဆိုပြီးတော့လွယ်လင်းတတ်နေမှုပုံမူကြီးအောင်သိရနေပြီးတော့လုံးဝမရှိပါဘူးတော့မလုပ်ရဘူးဆိုပြီးလာကြည့်သားတယ်ကျမတို့က
ပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းခမ်းအေးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ပကံမှာရှိတဲ့ရှေးဟောင်းဇေဒီပထိုးပြန်လည်မွမ်းမံရေးအကြောင်းပြင်ခရစ်စမတ်နဲ့နှစ်သက်ကူရာသီတခြင်းတစ်ပုတ်နဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှုံးနဲ့မတ်တင်ကြီးထိုက်လို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြီးစုံစမ်းနေတာတွေကိုရက်ဆိုင်မှုပြောဆိုနေတဲ့အပေါ်ဒီမိုကရက်ထိပ်တန်းထက်လွှတ်တော်မတူကအပြင်းထန်ဝေဖန်လိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေကိုရက်ဆိုင်မှုတောင်းဆိုမှုတွေဟာတာဝန်မဲ့ပြီးအစဉ်ကျင်မဲ့တဲ့ပြောဆိုမှုတွေကြီးထွားလာနေတဲ့လို့ရဲ့အဖြစ်ထက်လွှတ်တော်ထောင်လိုင်းရေးကော်မတီဒေါက်တာမတ်ကွာနာကပြောဆိုလိုက်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရပြဿနာတစ်ခုဖြစ်လာနိုင်တယ်လို့လည်းသတိပေးခဲ့တာပါသူစုံစမ်းစစ်ဆေးမှုကိုပဲဖြစ်ဖြစ်စုံစမ်းမှုမှာအစစ်မြေတာဝန်ယူထားသူတူကိုပဲဖြစ်ဖြစ်ဖယ်ရှားတာအမှန်တရားကိုဖော်ထုတ်ရမယ်အစိုးရရဲ့ပိုင်းဖြတ်ချက်ပေါ်မှာသာမကအခြေခံအကျဆုံးဖြစ်တဲ့တရားဥပဒေစိုးမိုးရေးအပေါ်မှာပါမေးခွန်းထုတ်เสียဖြစ်လာနိုင်တဲ့အကြောင်းထက်လွှတ်တော်မှာမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးမှုပေါ်ဝေဖန်မှုတွေဟာမချသေးတဲ့သတင်းပတ်တွေမှာပုံမကျေလောင်ကြီးထွားလာနေပြီးစနစ်တကျညှိနှိုင်းလှုပ်ဆောင်လာပုံရတယ်လို့လည်းပြောဆိုခဲ့တာပါသမ္မတအနေနဲ့ထူးဆောင်စစ်ဆေးမှုမူလကိုဖယ်ရှားဖို့ပဲဖြစ်ဖြစ်အရေးကြီးတဲ့တသက်တွေကိုလူငင်းချမ်းသာဝင်ပေးပြီးတာဝန်ခံစရာမလိုအောင်အကာအကွယ်ပေးတာမျိုးပဲဖြစ်ဖြစ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းလိုက်တာပဲဖြစ်ဖြစ်လှုပ်ဆောင်လာမယ်ဆိုရင်အာဏာကိုအလွဲသုံးစာလုပ်တဲ့လုံရတာဖြစ်လိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်သမ္မတအင်ပြိုကအကျိုးဆောင်ရှင်းနေဒိုက်ကော့ကတော့အစိုးရအနေနဲ့ထူးဆောင်စစ်ဆေးမှုကိုတာဝန်ကနေဖယ်ရှားဖို့အစီအစဉ်မရှိတဲ့အကြောင်းမနေ့ကကပဲတုံ့ပြန်ပြောဆိုခဲ့တာပါ
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆန့်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိန်အညာတွေနဲ့ပြည့်နေတဲ့အိမ်တလုံးအဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်အထွေထွေညီလာခံမှမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုအစ္စရေးကလုံးဝရှုတ်ချကြောင်းလည်းပြောပါတယ်ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်သလိုအမေရိကန်ကဥဆောင်ပြီးနိုင်ငံခြားတန်ယုံတွေကိုပြောင်းရွှေ့မှာဖြစ်ပြီးပြောင်းရွှေ့တည်ဆောက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းပြောခဲ့ပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံကိုလည်းပြောင်းရွှေ့အခြေစိုက်မဲ့အကြောင်းအမေရိကန်ရဲ့ကာလကြာရှည်ယက်တီချက်ကိုပြောင်းလဲပြီးသမ္မတဒေါ်နယ်ထရန့်ကဒီလာဇန်ပိုင်းမှာပဲကြေညာခဲ့တာပါဂျေရုဆလင်မြို့နယ်ပတ်သက်တဲ့မကြသေးခင်ကသဘောထားဆုံးဖြတ်ချက်တွေအပေါ်အလွန်အမင်းဝန်ထဲကြောင်ထည့်သွင်းဖော်ပြထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလွန်ခြုံရေးကောင်စီမှတနင်္လာနေ့ကချမှတ်ဖို့ကြိုးစားခဲ့ကြတာပါ။ဒါပေမဲ့လည်းအဖွဲ့ဝင်15နိုင်ငံရှိတဲ့လွန်ခြုံရေးကောင်စီမှ14နိုင်ငံကထောက်ခံခဲ့ပေမဲ့အမေရိကန်ကဗီတိုအာဏာသုံးပေးချခဲ့ပါတယ်။ဒီကနေ့အထွေထွေညီလာခံမှာမဲခွဲမဆုံးဖြတ်ခင်မှာလည်းအမေရိကန်သမ္မတထရန့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးတို့ကသတိပေးပြောဆိုနေကြပါတယ်။အမေရိကန်ထံကဒေါ်လာဘီလီယံထောင်ပေါင်းချီယူနေပြီးအမေရိကန်ကိုဆန့်ကျင်မဲခွဲဖို့ကြိုးပမ်းတဲ့လုပ်ရအဖြစ်သမ္မတထရန့်ကမနေ့တုန်းကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့သလိုမဲခွဲဆုံးဖြတ်မှုကိုစောင့်ကြည့်နေမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်ရှင်။
ဩစတြေးလျနိုင်ငံမဲဘုံမြို့မှာလမ်းသွားလမ်းလွှာရုံနဲ့ပြည်နေတဲ့လူအုပ်ထဲကားနဲ့ဝင်တက်ရကလူ19ဦးထဏ်မှန်းနဲ့တန်ရရသွားပါတယ် SUV ကားမောင်းလာသူနဲ့လိုက်ပါလာသူနောက်တူကိုတော့မြို့ပေါ်ရထားမတိုင်နေတက်တိုင်တိုင်ကိုဝင်တက်မိခဲ့တဲ့နေရာမှာပဲအာဏာပိုင်တွေဖမ်းဆီးလိုက်ကြတာပါကားတိုက်မှုကတမင်သက်သက်လုခဲ့တဲ့လူရဲဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပေမဲ့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး ခရစ်စမတ်အားလိုက်ရဲ့ရောက်ကနီးမှာပဲအလူရဲ့ဇီးဝတ်ထွက်နေသူတွေနဲ့စီကားနေချိန်မဲလ်ဘုန်းမြို့လယ်မှာကားနဲ့ဝင်တိုက်တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတာပါလူထဲကိုကားနဲ့တလဲချမ်းဝင်တိုက်ချိန်မှာလူတွေလွတ်ဆင်ထွက်ကုန်တာတွေ့ရကြောင်းလဲမျက်မြင်တွေ့သူတူကမဲလ်ဘုန်းရေဒီယိုအစီအစဉ်တစ်ခုကိုပြောဆိုခဲ့ပါတယ်ကောင်းမှာအပြည့်တန်တန်ရခဲ့တဲ့ကလေးငယ်တူပါဝင်ဒဏ်ရာသူ12ယောက်ထက်မနည်းဘူးတော့ဆေးရုံကိုပို့ဆောင်ခဲ့ရတာပါဒဏ်ရာသူနောက်နှုတ်ကိုတော့အခင်းဖြစ်ရနေရမှာပဲကုသမှုပေးခဲ့ပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာအလားတူဖြစ်ရမျိုးဖြစ်ခဲ့တာဒီကနေ့ဖြစ်ရနေဆိုရင်တော့နှစ်ချိန်ရှိသွားပါပြီ။ဇန်နဝါရီလထဲမှာတော့လည်းမဲလ်ဘုန်းမြို့မှာလမ်းသွားလမ်းလာလူအုပ်ကိုကားနဲ့ဝင်တက်ရာကလူ6ဦးသေဆုံးခဲ့ရပါတယ်။
စပိန်နိုင်ငံကာတာလိုနီးယားဒေသမှာအောက်တိုဘာလတည်းတုန်းကခွဲထွက်ရေးလှုပ်ရှားသူလွှတ်တော်အမတ်တွေကတစ်ဖက်သက်လွတ်လပ်ရေးကြေညာခဲ့ပြီးနောက်ပထမဆုံးအချိန်ကျင်းပခဲ့တဲ့ဒေသန္တရလွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီကနေ့စတင်မဲပေးနေကြပါပြီ။ရွေးကောက်ပွဲမတိုင်မီကြိုတင်ကောက်ယူခဲ့တဲ့သဘောထားစစ်တမ်းတွေအရခွဲထွက်ရေးလှုပ်လှားသူတွေနဲ့ဆန့်ကျင်သူတွေကြားသူမသားကိုမသားဖြစ်နေတာတွေ့ရပါတယ်။ပေပါတီမှအများစုနဲ့အနိုင်ရနိုင်ခြင်းမရှိတဲ့အတွက်ဒေသန္တရအစိုးရကိုဦးဆောင်ဖို့ညွန်ပေါင်းဖွဲ့ရမယ့်အလားအလာတွေလည်းရှိနေပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ9သန်းခွဲရှိပါတယ်။ကက်တလိုနီးယားဒေသခံ90ရာခိုင်နှုန်းကခွဲထွက်ဖို့သဘောထားပေးခဲ့ကြတဲ့လူထုဆန္ဒခံယူပွဲတရကျင်းပခဲ့ပြီးသတင်းသုံးပတ်အကြာအောက်တိုဘာလ28ရက်နေ့မှာပဲဒေသန္တရလွှတ်တော်ကလွတ်လပ်ရေးကြေညာခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့စပိန်ဗဟိုအစိုးရကကက်တလိုနီးယားဒေသအုပ်ချုပ်ရေးကိုထိန်းချုပ်လိုက်တာပါဒီနောက်မှာဒါဇင်နဲ့ချီတဲ့ခွဲထွက်ရေးလှုပ်ရှားသူနိုင်ငံရေးသမားတွေကိုလည်းအစိုးရကဖမ်းဆီးခဲ့တယ်လို့ဒေသနယအစိုးရကောင်ဆောင်ကာစပျူရှ်တမွန်ဟာလည်းနိုင်ငံတော်ပုံကံမှုဆွဆွဲချက်တွေနဲ့ဖမ်းဆီးအရေးယူခံရမဲ့အရေးကြောင့်ဘယ်လ်ဂျီယံနိုင်ငံမှာတင်းရှောင်နေပါတယ်ရှင်
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့ကြာစာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကအကြက်တဲတွေကိုဖြစ်ရှင်းရမှာမြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီခိုးလုံနေထိုင်နေရဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြစ်ရှင်းတာကသာအကောင်းဆုံးဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်
။諾開邦族群糾紛問題呢是緬甸的內部事務有它複雜的歷史民族和宗教的
ရခိုင်ပြည်နယ်ရင်းရပြည်တွင်းရေးကိစ္စတခုဖြစ်တယ်လို့ရှုပ်ထွေးတဲ့တမန်ရောင်းလူမျိုးရေးဘာသာရေးအကြောင်းရင်းကန်တွေရှိနေပြီးပြဿနာကိုဖြစ်ရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးတိုင်ပင်မှုတွေကသာတခုတည်းသောနည်းလမ်းဖြစ်လိမ့်မယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ယင်းကပေကျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေရှိနေကြမှာပဲတချင်ကစစ်ဆွေးရတဲ့တက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးဩဇာညောင်းတယ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံကတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုပေမဲ့မြန်မာစိုးရွားကဖြစ်ရှင်းမှုကြိုးပမ်းနေတာတွေကိုအားပေးထောက်ခံကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခြားစေတဲ့ရန်ကြီးတွေကိုမြန်မာနိုင်ငံဝင်ဝင်ပြဖို့နဲ့ပူပေါင်းဆောင်ရွက်မှုတွေမလုပ်ဖို့မြန်မာစိုးရွားကညှဉ်းဆန်ခဲ့ကြောင်းလူ့ခွင့်ရေးစုံစမ်းစစ်ဆေးသူရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲတရုတ်နိုင်ငံကသူ့ရဲ့ရည်တည်ချက်ကိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအပြည့်အစုံဆောင်တဲ့ပံ့ပိုးမှုတွေပေးရချဖို့နဲ့ပြဿနာကိုပုံမရှုပ်ထွေးအောင်မလုပ်ချဖို့လိုအပ်တယ်လို့တရုတ်နိုင်ငံကယူဆကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကသတင်းတောက်တွေကိုပြောဆိုသွားပါတယ်။
ပြန်ပေးငွေတောင်းတဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်မှုကိုမြောက်ကိုရီးယားတို့လုပ်ခဲ့တာလို့အမေရိကန်ပြည်ထောင်စုဘက်ကဆွဆွဲတဲ့ကိစ္စကနိုင်ငံရေးအရာရန်ဆမှုကြီးဖြစ်ပြီးလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လွှတ်ကသိမ်းနှချီတဲ့ကွန်ပျူတာတွေကိုပြီးခဲ့တဲ့မေလက WannaCry virus နဲ့တိုက်ခိုက်ခဲ့တဲ့အတွက်မြောက်ကိုရီးယားတို့တာဝန်ယူရမယ်လို့အမေရိကန်အမိမြေလုံခြုံရေးဆိုင်ရာအကြံပေးတွန်ဘော့ဆတ်ကရေးသားတဲ့အတွင်းမြန်ဆောင်ပါကိုတနင်္လာနေ့တော့ Wall Street Journal မှာဖော်ပြခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ဘာမှမဆိုင်ဘူးဆိုပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့မှာထပ်ပြောပါတယ်အမေရိကန်ဘက်ကအခြေမြင့်မရှိပြောဆိုချက်ကိုတီးခံမှာမဟုတ်ဘူးလို့ပြောပေမဲ့ဘလို့တုံ့ပြန်မလဲဆိုတာကိုတော့ပြောဆိုမထားပါဘူးရှင်
။မြောက်ကိုရီးယားစစ်သားတူတော်တောင်ကိုရီးယားနိုင်ငံပချံကိုဒီကနေ့ပဲဘေးအန္တရာယ်ကင်းင်းနဲ့ထွက်ပြေးလာနိုင်ခဲ့ပါတယ်။ ဒါဆိုရင်တလားကျော်အတွင်းမြောက်ကိုရီးယားစစ်သားတူတောင်ကိုရီးယားနိုင်ငံကိုဒုတိယမြောက်ပပျံခိုလုံလာလည်းဖြစ်ပါတယ်လွန်ကျော်ရေးတွေထူထပ်ထပ်ချထားတဲ့နိုင်ငံခြားစစ်မဲ့ဆောင်ဒေသကိုဖျက်ချော်လာတဲ့မြောက်ကိုရီးယားစစ်သားဒေသစံတော်ချိန်မနေ့၈နာရီလောက်မှာပဲတောင်ကိုရီးယားတက်စကန်ကိတ်ကိုရောက်လာခဲ့ကြောင်းတောင်ကိုရီးယားတောင်ရှိသူတွေကပြောပါတယ်ထွက်ပြေးလာသူကိုတောင်ကိုရီးယားစစ်တပ်ကဘေးကင်းရာခေါ်ဆောင်သွားခဲ့ပြီးထွက်ပြေးလာတဲ့အကြောင်းရင်းနဲ့ပပျံခိုလုံဝင်ပေးရေးလုပ်ငန်းတွေအတွက်စုံစမ်းမေးမြန်းမှုစီစဉ်ခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအဖွဲ့ပြောခွင့်ရသူရိုဂျေရှင်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ပြပြမှုဖြစ်ပွားစဉ်စစ်မဲ့ဆောင်ဒေသမှာပြစ်ခတ်မှုတစုံတရာမရှိခဲ့ကြောင်းလည်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့လလောက်ကစစ်မဲ့ဆောင်ဒေသကိုခြေကားတစ်စင်းနဲ့ရောက်လာပြီးထွက်ပြေးဖို့ကြိုးစားခဲ့တဲ့မြောက်ကိုရီးယားစစ်သားတယောက်ကိုတော့မြောက်ကိုရီးယားစစ်တပ်ကပြစ်ခတ်ဖမ်းဆီးဖို့ကြိုးစားခဲ့မှုပါတယ်။
ဖိလစ်ပိုင်နိုင်ငံကဝေးလံခေါင်တည်တဲ့ကျွန်းတစ်ခုရဲ့ကန့်လွန်ရေပြင်မှာခရီးသည်252ဦးလိုက်ပါလာတဲ့ဂရုသင်္ဘောတစ်စင်းဒီကနေ့ကြာသပတေးနေ့မှာနှိမ့်မြုပ်ခဲ့တဲ့အကြောင်းကန်းချေဆောင်တပ်ကပြောပါတယ်။မြို့တော်မနီလာရဲ့ရှေ့မြောက်ဖက်ကီလိုမီတာ80အကွာမှာရှိတဲ့ပိုလီလိုကျွန်းအနီးမှာကယ်ဆယ်ရေးသင်္ဘောတွေနဲ့ရဟတ်ယာဉ်တွေပို့ဆောင်ဆောင်ရွက်နေကြောင်းလည်းကန့်ချေဆောင်တပ်ပြောခွင့်ရကပြောပါတယ်။ကွီးဆုံပြည်နယ်ရီယဲမြို့ကနေပိုလီလိုကိုမုံတိုင်းချကခုံပေါင်းလာရင်ဂရုသင်္ဘောနှိမ့်မြုပ်ခဲ့တာဖြစ်ပါတယ်။တည်ဆုံးထံရရမှုသတင်းတွေရထားတဲ့အကြောင်းကန့်ချေဆောင်တပ်ဖွဲ့ပြောခွင့်ရကပြောပေမဲ့အတီတော့မပြုတ်သေးပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်သိငီထိုက်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါပဲကိုဆက်ကြရအောင်ပါ။ဇွန်လအကုန်မှာကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုအဖြစ်ပင်လုံလာရှိုးတာချီလိတ်မြို့နယ်တွေမှာဒီကနေ့ကျင်းပခဲ့တဲ့အကြိုဆွေးနွေးပွဲကိုနေမြေကန်တပ်မတော်ကနေတာမြင်ပိတ်ပင်ခဲ့ပါတယ်။ပင်လုံမြို့မှာကျင်းပခွင့်မရခဲ့ပေမဲ့တားဆီးမှုကြားကလာရှိုးတာချီလိတ်မြို့နယ်တွေမှာပြည်စီအောင်ကျင်းပခဲ့ပါတယ်။အကျိုးလူမှုတွဲဆောင်ပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေညွန်ကြားထားပေမဲ့တမတော်ကနေတားဆီးပိတ်ပင်နေတဲ့အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့ရှမ်းနိုင်ငံရဲ့ပါတီတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ရှမ်းပြည်နယ်ဒေရအသီးသီးမှာကျင်းပနေတဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွဲဆောင်ပွဲကိုတမတော်ကနေဝင်ရောက်တားဆီးမှုတွေဖြစ်ပွားခဲ့တာပါဒီကနေ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုဒေသခံတပ်မတော်အင်အား50ခန့်ကနေလာရောက်တားဆီးပိတ်ပင်ခဲ့တယ်လို့ပြည်သူ့လွှတ်တော်ကုစရဲနန်းခမ်းအေးကပြောပါတယ်
9945မှာရှေ့လေပိုင်းတိုင်းရဲ့တိုင်းမူရဲ့အမိန်ရဆိုပြီးတော့လွဲလင်းတက်နေမှုပုံမူကြီးအောင်ဆေးရနေပြီးတော့လုံးဝမရှိပါဘူးတော့မလုပ်ရဘူးဆိုပြီးလာကြည့်သားတယ်ကျမတို့ကရှမ်းပြည်နယ်အစိုးရကနေပြီးတော့ကျမတို့ကိုဒီရှမ်းပြည်မှာလုပ်နေမြို့နယ်တွေမှာကူညီဖို့ဆိုတဲ့စာလေးလေးအစိုးရကထုတ်ထားတာရှိတယ်။အဲ့မှာပင်လုံးဆိုတာလည်းပါလာတယ်။အဲ့စာကိုကျမတို့ဖက်တဲ့ကော်မတီကပြလိုက်တယ်။ဒါပေမဲ့သူတို့တိုင်းမှုစီကိုအစိုးရကလည်းအစီမပေးတဲ့အတွက်ကြောင့်လုပ်ခွင့်မပေးပါဘူးဆိုပြီးလာတာတယ်။
ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာကျင်းပခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတပ်မတော်ကလည်းတားဆီးခဲ့တဲ့ကြားမှာပဲဆွေးနွေးပွဲကိုလှုပ်ဆောင်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်တောင်ကြီးဆက်ဆံရေးရုံးတာဝန်ခံဒုဗုမူကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့ဒီဖုန်းဆက်ပြီးတော့လည်းဟိုပြောလာနေတယ်ကျွန်တော်တို့ဒီဆွေးနွေးတွေကိုဆက်ချင်းရဖို့ပေါ့နော်အဲဆက်ကနေပြလာတယ်ဆိုတော့အဲ့လိုနည်းနည်းတော့အဟန့်သားသွားတယ်ပေါ့နော်ဒီလူထုရဲ့ယုံကြည်မှုနော်တပ်တော်ကတော့ယုံကြည်မှုကလည်းအဲဒီနယ်လာတယ်ပေါ့နော်ကျွန်တော်တို့ရှေ့ဆက်လို့ကြွားလို့ရှိပါတယ
်အလားတူရှမ်းပြည်နယ်အရှေ့ပိုင်းတိုင်ချီလေးမြုံမှာပြုလုပ်ခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုတိုင်ချီလေးအခြေဆိုင်အစိုးရတပ်မတော်ကနေလာရောက်တားဆီးခဲ့ပေမဲ့လူထုတွေ့ဆုံပွဲကိုမရဆိုင်မဲ့ဆက်လက်ကျင်းပခဲ့ပါတယ်ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကျင်းပရေးမှာကူညီဖို့ရှမ်းပြည်နယ်အစိုးရကနေဒီဇင်ဘာလ19ရက်နေ့မှာညွန်ကြားစာပေးပို့လာပေမဲ့တပ်မတော်ကနေတားဆီးလာတဲ့ပုံမှာနားမလည်နိုင်ဘူးလို့ဒုဗိုလ်မှူးကြီးဆိုင်ဦးကဆိုပါတယ်
ကွန်ဒီကပြထားတယ်ဆိုတာကသူတို့ဒီနယ်ဆွေးအနေနဲ့ကျွန်တော်တို့ဒီခရိုင်တွေကိုစပို့ထားတာပေါ့နော်အဲဆွေးနွေးပွဲတွေကိုဘယ်လိုစံပို့ကူညီပေးဖို့ပေါ့နော်ဒီတန်နဲ့ဒီအစိုးရကတော့သူတို့ဘယ်လိုရှိရတာကျွန်တော်တို့မသိဘူ
းပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကတမတ်ထားတဲ့နေရာမှာပါနိုင်ငံရေးဆွေးနွေးပွဲတွေမပြုလုပ်ဖို့အရှိပိုင်းတိုင်းစစ်သန္ဓေရှုပ်တိုင်းမှုကနေတောင်ပိုင်းရှမ်းပြည်သမတော် RCSS SSC ကိုစာရေးသားပေးဖို့ခဲ့ပါတယ်ဒီအချိန်တွေကတော့သူ့ဘုံမူကြီးဆိုင်ဦးကဆက်ပြောပါတယ
်ဒီဇင်ဘာလ19ရက်နေ့ရဆွေးနွေးတာပဲ ဖို့လာတာတမန်နေရာမှာလာလို့ဖို့ဆိုပြီးတော့တမန်နေရာဆိုတာလည်း link ခင်းမှာလုပ်ဖို့ပေါ့နော်ဒါကကျွန်တော်တို့ link ခင်းမှာလုပ်ဖို့ကျွန်တော်တို့ဒီခုကိုနော်ပြေဆုံးပြီးတော့ထပ်ရတဲ့ link တွေဖြစ်ပါတယ်အကျိုးလူခုပြေဆုံးပေါ်တော့နော
်တမတော်အနေနဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲချင်းမှာပို့သဘောတူထားတဲ့ link မျိုးမှာတာလုပ်စေဖို့ဆန္ဒရှိနေတယ်လို့သူကဆိုပါတယ်ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကဥဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲတွေဟာလင်းကင်းမှာပြုလုပ်မဲ့ရှမ်းမျိုးရစစ်ဆွေးနွေးပွဲအတွက်ရည်ရွယ်ကျင်းပနေတာပါ။နိုဝင်ဘာ28ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းဆေးဝေး JICM မှာရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းကင်းမြို့မှာကျင်းပသွားဖို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF ကသဘောတူညီခဲ့တာပါ။ရှမ်းလူမျိုးစင်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နိုင်ငံတော်စိတ်ကသဘောတူညီချက်ကိုအောက်ခြေတပ်တွေကလည်းဖောက်ပြက်တာဟာမေကွန်ထုတ်เสียဖြစ်နေပြီလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းခမ်းအေးကပြောပါတယ်။ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းပြည်ညီညွတ်ရေးကော်မတီဖွဲ့တွေအနေနဲ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးတမမဟုတ်ပင်လုံးမှာလှုပ်ဆောင်ဖို့စံသပြင်းပြနေပေမဲ့လည်းမြန်မာသမတော်ဘက်ကတော့ခွင့်မပြုခဲ့ပါဘူးခင်ဗျာ
။နိုင်ကွင်းအင်တင်ပြပို့ခဲ့တာပါအခုတော့ပုဂံရှေးဟောင်းစီရီပထိုးပြန်လည်မွန်းမံရေးအကြောင်းတင်ပြပေးပါမယ်ရှင်။2016ခုနှစ်လှုပ်ခခဲ့တဲ့ငင်းရင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့ပုဂံဖျားပထိုးတွေကိုပြုပြင်ထိန်းသိမ်းဖို့အတွက်နိုင်ငံတကာကလာရောက်လှစ်လာတာတွေရှိနေပြီးအိန္ဒိယနိုင်ငံကတော့အစု90လောက်ကိုလှစ်လာထားပါဗျ။အခုလိုနိုင်ငံတကာကပါဝင်ပြီးပြုပြင်ထိန်းသိမ်းတာကြောင့်ပုဂံဖျားတွေရဲ့ရှေးမူလက်ရာတွေထိခိုက်ပွေမရှိကြောင်းရှေးဟောင်းသုတေသနဌာနနဲ့အမျိုးသားပြတိုက်ဦးစီးဌာနကတာဝန်ရှိသူကပြောပါဗျ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
2016ခုနှစ်ဩဂုတ်လ24ရက်နေ့ညနေကပြင်းအားအဆင့် 6.8 Richter scale ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်ပကံညောင်ဦးဒေတာကအထင်ကရဇေဒီပထိုးတွေဖြစ်တဲ့ဆူလာမနိတပ်ပင်ညုဒမေယံကြီးထီလိုမင်းလိုအပါအဝင်ဇေဒီပထိုး400နီးပါးလောက်ထိခိုက်ပျက်စီးခဲ့ပါတယ်။ဒီလိုထိခိုက်ပျက်စီးခဲ့တဲ့ဇေဒီပထိုးတွေကိုပြုပြင်ထိန်းသိမ်းဖို့အတွက်နိုင်ငံတကာကလာရောက်လေ့လာတာတွေရှိနေပြီးလာရောက်ကြတဲ့နိုင်ငံတွေကိုရှေးဟောင်းသုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပကံထနာကွဲကညွှန်ကြားမှုဦးအောင်ကျော်ကအခုလိုပြောပါတယ
်အခုအိန္ဒိယရှိတယ်သီယုတ်ရှိတယ်ဂျာမနီရှိတယ်ပြီးတော့အင်ဒိုနီးရှားရှိတယ်ကိုရီးယားရှိတယ်ဂျပန်ရှိတယ
်အိန္ဒိယနိုင်ငံကပညာရှင်တွေကဒီနှစ်လယ်ပိုင်းကဇေဒီပထိုးအစု90လောက်ကိုလာရောက်လေ့လာခဲ့ကြောင်းကိုလည်းအခုလိုဆက်ပြောပါတယ
်ဆက်မဲ့လွန်ခဲ့တဲ့6လလောက်ကကြည့်ကြတာပါသူကတော့ဟိုနိုင်ငံပကီနဲ့နော်ဆာရှာနဲ့ဆိုရင်စုစုပေါင်းကျွန်တော်တို့90လောက်ကိုသူတို့ကြည့်သွားတာပေါ့နော်။ဘယ်နှစ်စုလောက်ကိုလုံးဆင်မယ်ဆိုတော့ကျွန်တော်တို့ MOU ထိုးပြီးမှပဲကျွန်တော်တို့တည်ကြတည်ရမှာ
။လောလောဆယ်မှာတော့အိန္ဒိယပညာရှင်တွေဟာပုဂံကအထင်ကရဖြစ်တဲ့အာနန္ဒဖရာကိုပြုပြင်ထိန်းသိမ်းနေပါတယ်။အဓိကဆောင်ရွက်နေတာတွေကိုဦးအောင်ကျော်ကအခုလိုပြောပါတယ
်။ဟိုအိန္ဒိယတာဝန်ယူထားတာကတော့အာနန္ဒတဆူလည်းပဲရှိပါတယ်ကြာလောလောဆယ်မှာတော့။ဟိုအထူးသဖြင့်တော့ကျွန်တော်တို့ဒီပို့ပြီးတော့ဟိုအလုပ်လုပ်ရတာလက်အဝင်ဆောင်ကတော့နိုင်ငံပြည်တွေပေါ့နိုင်ငံပြည်တွေမှာတော့ကျွန်တော်တို့ဒီ KSSK ကကျွန်တော်တို့ဒီထုံးနေတုတ်ခဲ့တဲ့ခါကျတော့ထုံးသွားတဲ့ပေါ်ကပိတ်နေပိတ်နေတဲ့ဟာတွေကိုသူတို့စနစ်တကျနဲ့ဓာတ်တွေကိုဖယ်ရှားပြီးတော့ပြန်ပြီးတော့တန့်စင်တာပေါ့ကျန်တာကတော့ဖျားတစုလုံးကိုပါပဲဒီလိုအပ်တဲ့တန့်စင်မှုတွေလိုအပ်တဲ့ဟိုပြုမြင်ထိန်းသိမ်းမှုတွေလုံကနေအကုန်လုံးဆောင်ရွက်သွားပါတယ်ဆုံးလို့ဆုံးဆိုရင်ကျွန်တော်တို့ဒီပေါ်ပေါ့ပရဝုံတတိုင်းနဲ့ရနေတော့မှကျွန်တော်တို့ဒီအချင်းပြည်တွေအထိသူတို့ဓာတ်တွေကိုဆောင်ရွက်နေပါတယ်
တပ်ပြင်းညူဖျားပြုပြင်ထိန်းသိမ်းရေးအတွက်ကိုတော့တရုတ်အစိုးရနဲ့ဒီနှစ်မေလအတွင်းကနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးထားပြီး2018ခုနှစ်မှာလုပ်ငန်းစတင်ဖို့ရှိနေပါတယ်။ပုဂံရှေးဟောင်းဖျားပထိုးတွေကိုနိုင်ငံတကာကပါဝင်ပြီးပြုပြင်ထိန်းသိမ်းတာကြောင့်ရှေးမှုလက်ရာတွေထိခိုက်ပွေမရှိကြောင်းလည်းညွှန်ကြားရေးမှူးဦးအောင်အောင်ကျော်ကအခုလိုပြောပါတယ
်။ဟိုလာမယ့်လူတွေကလည်းဒီရှေးဟောင်းဆောင်ရွက်နဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းမှုဘိုင်းမှာသူကနားလည်တဲ့သူတွေလည်းပါမှာဖြစ်ပါတယ်သူတို့တို့ပြီဆိုတော့ဒီနေ့သူတို့ဤပဲလုပ်လို့မရပါဘူးကျွန်တော်တို့ဌာနနဲ့ပူးပွဲပြီးတော့လိုအပ်မှအဲ့ဒါကျွန်တော်တို့ဌာနကကျွန်တော်ဒီချင်းလေးဌာနတောင်းရှိသူတွေလည်းကျွန်တော်တို့ပါလာမှာဖြစ်ပါတယ်နောက်တစ်ခုကဒီချင်းအောင်ဆောင်တွေကိုထိတိတဲ့အခါမှာဘလို့ဟာတွေဆောင်ရရမယ်ဆိုတာကလည်းကျွန်တော်တို့ဒီ UNESCO guideline နဲ့ချပေးပြီးသားရှိပါတယ်ဗျအဲ့တော့အဲ UNESCO guideline တိုင်းနဲ့ကျွန်တော်တို့ဆောင်ရမှာပါဒီဆောင်ရမှုတွေကိုလည်းကျွန်တော်တို့ဌာနအနေနဲ့ဒါဟိုအနည်းကကျွန်တော်တို့စက်မှတ်ပြီးတော့သွားမှာဖြစ်ပါတယ်။
ပကံကြောင်ဦးဒေတာကရှေးဟောင်းဖျားတွေဟာ1985ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လေအကြီးအကျယ်ထိခိုက်ပျက်စီးတာတွေရှိခဲ့ဘူးပါတဲ့။လောလောဆယ်မှာတော့ပကံကြောင်ဦးဒေတာကိုကမ္ဘာအမွေအနှစ် World Heritage ဖြစ်သတ်မှတ်နိုင်ဖို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကိုတင်သွင်းထားပါတဲ့။
ခုတစ်နှစ်တွင်မြန်မာနိုင်ငံမှာညဉ့်ညဉ့်ဖွံ့ဖြိုးရေးဆိုင်ရာအခက်အခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရတယ်လို့ပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တစ်နှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတရားလီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတစ်နှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-5554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တရားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေညတရားလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့အမေရိကန်ပြည်ထောင်စုအခွန်စနစ်ပြုပြင်ပြောင်းလဲရေးဘက်ကိုတလဲကြည့်ကြရအောင်ပါ။အခွန်စနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်ကအတည်ပြုလိုက်နိုင်တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကအမွန်းတင်ပြောကြားလိုက်ပြီးရွေးကောက်ပွဲမတိုင်ခင်ကပေးခဲ့တဲ့သူ့ရဲ့ကတိစကားကိုအကောင့်ထဲပေါ်နိုင်ခဲ့ပြီလို့ဆိုပါရတယ်။Republican Party ကကြီးစိုးထားတဲ့အထက်နဲ့အောက်လွှတ်တော်နေရာစလုံးကမဲခွဲအတည်ပြုပေးလိုက်ပြီးမကြခင်မှာပဲသမ္မတ Trump ကအခုလိုပြောကြားလိုက်တာပါ Democrat တွေကတော့ဒီဥပဒေဟာအချမ်းသာဆုံး American တွေကိုပဲပိုအကျိုးဖြစ်ထွန်းစေမှာဖြစ်ပြီးဥပဒေရဲ့အားနည်းချက်တွေကြောင့်လုပ်ငန်းရှင်တွေအနေနဲ့အခွင့်အရေးလျှော့ပြီးပေးနိုင်မှာဖြစ်တယ်လို့ဆွတ်ဆွဲထားပါတယ်ဇလာဒီဇာဟုပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါတယ်ရှင်
အခွန်စနစ်သက်ကိုလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်မှကြာခင်မှာပဲ Republican လွှတ်တော်အမတ်တွေခြံရမ်းပြီးသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာဗိုလ်တဟုနေ့ကအခုလိုကြေညာလိုက်ပါတယ
် It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးအမားဆုံးအခွန်ရှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ
်ဒီအခွန်စနစ်သက်ဟာ American အလဲအလတ်လူရန်စားတွေပိုအဆင်ပြေစေမှာဖြစ်ပြီးစိုက်ပျိုးရေးသမားတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာဖြစ်တယ်လို့ Trump ကပြောထားတာပါဒါအပြင်အမေရိကန်ပြည်ထောင်စုမှာကုမ္ပဏီတွေအနေနဲ့ယင်းနှိမ့်မြုပ်နှံမှုတွေလှုပ်လာဖို့အားပေးရရောက်တယ်လို့လည်းဆိုပါတယ
် This is going to mean companies are going to
ကုမ္ပဏီတွေဟာအမေရိကကိုပြန်လာပြီးဒီကနေနောက်ထပ်ပြန်ထွက်မသွားကြဘူးဆိုတာကိုကျွန်တော်ရွေးကောက်ပွဲကာလကလေးကပြောထားတာပါသူတို့ဟာဒီမှာပဲဆက်ရှိနေမှာဖြစ်ပြီးဘာတွေဖြစ်လာနိုင်မလဲဆိုတာကိုအားလုံးအနေနဲ့မြင်နေရပြီးဖြစ်မှာပါ
ဒါပေမဲ့ Republican တွေကြီးစိုးထားတဲ့လွှတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးအခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ပဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်အထိပြင်းစင်ဖြစ်ရွှတ်နေခဲ့တဲ့ဆိုပြီး Democrat တွေဘက်ကကန့်ကွက်ပြောဆိုထားတာပါ Democrat အထက်လွှတ်တော်ခေါင်းဆောင် Chuck Schumer က
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေအလုံးရင်းကင်ထားပြီးတော့ stock ဈေးကွက်မှာပိုလုတ်ဖြစ်လာပြီးမဲ့လုတ်ကင်ခွင့်လန်းတွေကတော့ရှားပါးနေသေးပါအခုကောက်ခံမှုရှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူတို့ရဲ့အစုရှယ်ယာအများပြားကိုပြန်ဝယ်မယ်ဆိုပြီးတော့လည်းပြောရကြောင်းမလို့ဒါဟာအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူ
းအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကအခွန်စနစ်တကြောင်အမေရိကန်လူထုဟာစံမာရေးအာမခံခြေပူပေးရမှာဖြစ်တယ်လို့ထောက်ပြထားပြီးအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကလည်းအခွန်စနစ်တကြောင်အချမ်းသာဆုံးအမေရိကန်တစ်ရာဂိုင်နှုန်းကပဲအကျိုးအမြတ် 80 ရာဂိုင်နှုန်းကျော်အထိခန်းစားခွင့်ရမှာဖြစ်ပြီးတာမန်လူရန်စာ86တန်းကတော့အခွန်ပိုပေးရမှာဖြစ်တယ်လို့ပြောပါတယ
် Insulting crumbs they give working families
ဒီအခွန်စနစ်တကြောင်တာမန်လူရန်စာတွေအနေနဲ့အခွင့်အရေးမဆိုစလောက်တာရမှာဖြစ်ပြီးဒါကလည်းယာယီပါဒါပေမဲ့လည်း corporation ကြီးတွေအနေနဲ့ကတော့ရေရှည်အကျိုးအမြတ်ခက်မြများခံစားခွင့်ရမှာပါ
မကြခင်လပိုင်းတွေအတွင်းမှာပဲအခွန်စနစ်တကြောင်အမေရိကန်တွေအနေနဲ့အခွန်ရှော့ပေါ့ပေးရပြီးဝင်ငွေအနှဲငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေဆုံးသက်မှာပါဒါအပြင်လာမယ့်ဆယ်နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတည်ရှိနေတဲ့အကျွေး20ထရီလီယံမှာနောက်ထပ်1ထရီလီယံကျော်တိုးလာမှာဖြစ်တယ်လို့အခွန်ရေးရာကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါအခုတော့ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ် Lady Antebellum တီဆိုထားတဲ့ Silent Night သချင်းကိုနားဆင်ကြရအောင်ပါရှင်
Holy night, all is gone.
Lady Antebellum တိဆိုထားတဲ့ Silent Night တခြင်းကိုနားဆင်ကြရတာပါရှင်အခုတော့တရင်အချင်းချက်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့ပေါ်ဆက်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းတည်းရဲ့ဒီကနေ့ကုလသမဂ္ဂထရီနီလကမှာအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိမ်ညာရီနဲ့ပြည်နေတဲ့အင်ဂျင်တစ်လုံးဖြစ်ယူဇီဝင်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကအပြင်းထန်ဝေဖန်လိုက်ပါတယ်ထရီနီလကမှာမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုအစ္စရေးအနေနဲ့လုံးဝရှုတ်ချကြောင်းလည်းပြောဆိုခဲ့တာပါချက်ချင်းရာကောင်းဆောင်ရမ်ဆန်ကရက်စ်ကရက်ကာရီယော့ဖ်အပါဝင်ရုရှားနိုင်ငံသား၅ဦးအမေရိကန်ပြည်သူကတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာမိတ်ဆွေမဆန်တဲ့တရားမဝင်လို့ရဖြစ်ကြောင်းရုရှားကဒီကနေ့ပဲပြောလိုက်ပါတယ်ရုရှားဘက်ကလက်တုံပြန်နိုင်မဲ့အလားအလာတွေရှိနေကြောင်းလဲရုရှားဆိုရပြောဝင်ရသူကပြောဆိုလိုက်တာပါမြောက်ကိုရီးယားစစ်သား2ဦးကတောင်ကိုရီးယားနိုင်ငံပဲချမ်းကိုဒီကနေ့ပဲဘေးရန်ရဲ့ကင်းကင်းနဲ့ထွက်ပြေးလာနိုင်ခဲ့ပါတယ်ဒါဆိုရင်တော့တလကျော်အတွင်းမြောက်ကိုရီးယားစစ်သား2တောင်ကိုရီးယားနိုင်ငံကိုဒုတိယအကြိမ်မြောက်ပြောင်းခိုးလုံလာတာလည်းဖြစ်ပါတယ်ဒီကံပြင်းတဲ့အချက်တွေကိုဖြစ်ရှင်းရမှာမြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီခိုးလုံနေထိုင်နေရဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြစ်ရှင်းတာကသာအကောင်းဆုံးအဖြစ်ဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးကပြည်တွင်းကိစ္စရပ်တွေခုဖြစ်တယ်လို့ရှုတ်ထွေးတဲ့သမိုင်းကြောင်းလူမျိုးရေးဘာသာရေးအကြောင်းရင်းတွေရှိနေပြီးပြဿနာကိုဖြစ်ရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးတိုင်ပင်မှုတွေကသာတခုတည်းသောနီလန်းဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကပြင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းဝန်းအနေနဲ့ပံ့ပိုးမှုပေးဖို့လည်းတိုက်တွန်းသွားခဲ့ပါတယ
်တရင်ချင်းချက်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linux Rinkers ဖြစ်ပါတယ်ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တော်ချိန်ညနေ6:00ခွဲနဲ့9:00ထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်နောက်တစ်နေ့ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ24 25 30နဲ့ 50 နဲ့လိုင်းလိုမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.